အမေရိကန်ဆိုရရှာမုံငွေနဲ့လက်ပတ်နေတဲ့ Radio Free Iraq ရဲ့ Baghdad ရုံးဌာနမှုကိုတပ်ဖြတ်တယ်လို့ဆွဆွဲခံရတဲ့ Iraq သမ္မတအဆောင်တယောက်ကိုကွပ်မျက်ပေးဖို့အတွက် Iraq သတင်းတောက်တွေကတောင်းဆိုနေကြပါတယ်။ Mohammed Badawi Owaid El Shamri ရဲ့ရုပ်အလောင်းကိုတည်ဆောင်ပြီးတော့မှဝမ်းနဲ့ပူဆွဲနေကြသူတွေဟာဒီကနေ့ Baghdad မြို့ထဲမှာချီတက်ခဲ့ကြပါတယ်။စစ်ဆေးရေးဂိတ်မှာဘသူရဲ့ကားရုံးရှိတဲ့ပရဝင်တဲကိုအရင်ဝင်သင့်တယ်ဆိုတာကိုသတင်းတောက်El Shamri နဲ့သမရအဆောင်တယောက်တို့စနေနေ့အစောပိုင်းကစကားများကြရကနေပြီးတော့အဆောင်ကပြစ်တက်ခဲ့တာလို့မျက်မြင်တွေကပြောပါတယ်။လောလောဆယ်အီရတ်လုံခြုံရေးတပ်တွေဖမ်းဆီးထားတဲ့အဲ့ဒီအဆောင်ကိုတေတံပေးဖို့အတွက်အီရတ်သတင်းတောက်များအဖွဲ့အကြီးအကဲမူဝါအီဒ်အာလာမီကတောင်းဆိုခဲ့ပါတယ်။သမရဂျာလာလာတယ်လ်ဘာနီရဲ့အဆောင်ကသမရအင်ဒိုနားကစစ်စေးဂိတ်မှာစောင့်နေစဉ်အခုလိုဖြစ်ခဲ့တာပါ။လေလိုင်းပေါ်မှာဟာဆန်ရာရှိဒ်လို့တည်ကြတဲ့46နှစ်အရွယ်သတင်းတောက် El Shamri ဟာဝိုင်းရင်သတင်းတောက်ဖြစ်ပြီးတော့2006ခုနှစ်ထဲက Radio Free Iraq မှာအလုပ်လုပ်ခဲ့တာဖြစ်ပါတယ်။သူဟာ Baghdad ရုံးဌာနမှုတာဝန်ကို2012ခုနှစ်ကယူခဲ့ပါတယ်ရှင်။